ဒေါ်လာနဲ့အရှင်တဲ့မြမကြန့်ငွေတန်ဖိုးတနေ့တဲ့တနေ့ထိုးကြလာနေတာရဲ့ဆိုးကျိုးတက်ရောက်မှုကိုမြမပြည်သူအများစုခံစားနေရပြီလို့သွင်းကုန်လုပ်ငန်းရှင်ကအစလက္ခဏာမိသားစုအိမ်ရှင်မတွေအစုံညှိတွားနေကြပါတယ်ဒေါ်လာဈေးအတက်အကျကိုမြမပြည်တွင်းမှာထိန်းချုပ်နိုင်ဖို့အစိုးရကဘိုဟိုဘန်ကနေကြားကန်ပေးနေပေမဲ့လည်းတိသားတဲ့အကျိုးဖြစ်ထွန်းမှုတွေမတွေ့ရသေးဘူးလို့ဝေဖန်သုံးသပ်သူရှိနေပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါမြန်မာနိုင်ငံရဲ့ဈေးကွက်ထဲမှာကြက်ငွေတန်ဖိုးဟာတောက်ကြညံ့နေဈေးပိတ်ချိန်မှာတော့ဒေါ်လာကိုကြက်1620ဝန်းကျင်မှာရှိခဲ့ပြီးတချို့နေရာတွေမှာဆိုရင်1650အထိဈေးပေါက်ခဲ့တာပါအခုလိုမြန်မာငွေတန်ဖိုးဇက်တိုက်ကျဆင်းနေတဲ့အကျိုးဆက်ကိုအဓိကခံစားနေရသူတွေထဲမှာလက္ခဏာမိသားစုအိမ်ရှင်မတွေကအများဆုံးဖြစ်တယ်လို့ရန်ကုန်တာမွေမြို့နယ်ကမတ်ဆွေကပြောပါတယ်
။အိမ်ရှင်မတွေကတော့အစိုးရဆုံးအခြေအနေကိုရင်ဆိုင်နေရတာပါလို့ရှိရင်ခြေကစားကုန်ပေါ့နော်ဆန်ဆိုတာဟာထမင်းဆိုတာဟာမရှိမဖြစ်စားရမှာပဲလေ။ဒီဆန်ကအစဈေးရတက်ပါတာလေ။ကျမတို့အရင်တော့ဆိုလို့ရှိရင်ဒီလိုပေါ့နော်2300တန်ကနေပြီးတော့အခု3000ဖြစ်သွားတယ်ရှင်ရုပ်တရက်ကြီး။နောက်တစ်ခါဟိုကစုံရက်ပေါ့နော်အများကြီးတော့ကစုံရက်နဲ့ဒီအခြေခံစားကုန်ပေါ့နော်ကစုံရက်ကလည်းအရင်တော့ကတည်းက300နဲ့အခုဒီမနေ့ဈေးသွားတဲ့ခါမှာ900ဖြစ်သွားတယ်အဲ့လိုပေါ့နော်တခြားပေါ့နော်ဟိုအသားငါးဈေးတွေဆိုလို့ရှိရင်ရင်းတော့မမီးရတော့တဲ့အခြေအနေမျိုးတွေဖြစ်နေရချင်းဒီနေ့မနေ့ဈေးသွားတဲ့ချိန်မှာတော့အရန်အန်အောလာအောင်ပေါ့နော်အဲ့လိုမျိုးစိတ်ကားဆိုလို့ရှိရင်လည်းလေအာတကယ်ကိုမကြဘူးလေဈေး2800တို့3000တို့အဲ့လိုမျိုးတွေပေါ့နော်အဲ့လိုမျိုးတွေဖြစ်တာအဲဝက်သားဆိုလို့ရှိရင်လည်းအဲ့လိုပဲ1500ပေါ့နော်အဲစက်သားဆိုလို့ရှိရင်လည်း CB စက်တောင်မှပဲအရင်က400 500ကအခုဒီကနေ့ဆို600 900အဲ့လိုမျိုးတွေပေါ့နော်အဲ့လိုမျိုးတွေဖြစ်သွားတယ်ကိုဈေးသွားတဲ့အချိန်မှာကိုမှန်းထားတဲ့ပတ်စံပေါ့နော်အဲဟာဟိုအရင်ကဆိုလို့ရှိရင်နှစ်ရက်စာရမယ်ဆိုလို့ရှိရင်အခုဟာတစ်ရက်စာပဲပေါ့နော်အဲ့လိုမျိုးဖြစ်ဖြစ်မြောင်ဖြစ်နေရတယ်အဲ့လို
မြန်မာငွေဈေးအတက်အကျကိုပြည်တွင်းမှာထိန်းချုပ်ဖို့အတွက်အစိုးရဘူဟုပန်ကအစောပိုင်းမှာဒေါ်လာတန်ကဏ္ဍထုတ်ရောင်းပေးနိုင်ခဲ့ပြီးအဲဒီကတစ်ဆင့်သိန်းကဏ္ဍအခုရက်ပိုင်းမှာတော့ဒေါ်လာတောင်းကဏ္ဍလောက်သာထုတ်ရောင်းပေးနေတယ်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရသူရဲ့တောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ဈေးကွက်ထဲကိုဒေါ်လာငွေအလုံးလောက်ရောက်မလာတာကလည်းမြန်မာငွေတန်ဖိုးကိုပြန်ဆွဲတင်နိုင်ဖို့ခက်ခဲတဲ့အကြောင်းရင်းတွေကတစ်ချက်ဖြစ်တယ်လို့သုံးသပ်မှုတွေရှိနေတာပါလေယာသုံးစက်ပစ္စည်းတွေကိုနိုင်ငံသားအနေတင်သွင်းနေတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတူဦးကတော့မြန်မာငွေဈေးကျနေတာကြောင့်သူတို့ရင်ဆိုင်နေရတဲ့အခက်အခဲကိုပြောပြပါဗျ။
အယောင်းတွေကတချို့ဟာတွေကတော့ပြတ်ကုန်ပြီမှာပေါ့နော်အယောင်းတွေဒီလုံးတွေကပြင်နေရတဲ့အကြောင်းမလို့ရောင်းပြီးသားတွေအပေါ်မှာလည်းပြန်လိုက်ပြီးတော့ဝယ်ပေမဲ့လည်းကျွန်တော်တို့ကရှုံးနေတယ်တောက်ချောက်ရှုံးနေတယ်အင်ပိုတာတွေကရောင်းပြီးရှုံးရောင်းပြီးရှုံးနေဖြစ်တယ်ဒီကြားထဲမှာလည်းဝယ်တဲ့လူတွေကလည်းဝယ်ဖို့တွေကိုဈေးကြီးအမှန်ပြောင်းသွားတဲ့အကြောင်းမလို့သူတို့ရဲ့တချို့အရာတွေကမဝယ်တော့ဘူးအမွယ်တဲ့တရားမျိုးအယောင်းတွေကြားတယ်နော်ကြိုပြီးတော့တချို့အရာတွေကရောင်းထားတယ်အဲဒီရောင်းထားတဲ့အားတွေကငွေပြန်မရသေးတဲ့အတွက်အဲဒီငွေနဲ့အခုဒေါ်လာကြီးအတက်မှပြန်ဝယ်မယ်ဆိုရင်ရှီးဘီယားဒေါ်လာတော့ပြန်မရဘဲနဲ့ကျော့သွားတယ်ပြောလို့ရှုံးသွားတယ်ဆိုတဲ့အသေးစိတ်ဖောင်းတယ်တွင်းကုန်သမားတွေကတော်တော်ကြီးကိုထိရိုက်နေနေတယ်လို့ပြောရမယ
်လက်ရှိမြန်မာငွေဈေးကျနေတဲ့ပြဿနာကိုဖြေရှင်းဖို့NLD အစိုးရကတော့စ조사လှုပ်ဆောင်နေတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံချိန်မှာကတိပေးပြောဆိုပေမဲ့နိုင်ငံတော်ရဲ့စီးပွားရေးမူဝါဒပိုင်းမှာလိုအပ်ချက်တွေရှိနေသေးတယ်လို့ UNFCCI အသင်းရဲ့အထွေထွေအတွင်းမှဦးအောင်ကြည်စိုးကပြောပါတယ
်။လိုအပ်ချက်နဲ့ရောင်းပေးတဲ့ပမာဏနဲ့ကွာမှုရှိနေမှာပေါ့နော်။အဲ့လိုပဲတခါဝယ်တဲ့လူကလည်းသူ့ကန့်သတ်နဲ့ပဲဝယ်ခွင့်ရှိတာဆိုတော့အဲ့ဒီဝယ်ခွင့်ရှိတဲ့လူတွေကပြန်ပြီးတော့ကျွန်တော်တို့နေရာမှာမဖြစ်တာလည်းဖြစ်နိုင်တာပေါ့နော်။အောက်ကျွန်တော်နိုင်ငံကမကိုရီးယား export နေတဲ့နိုင်ငံ import ပေါ်မှာမိခိုးနေတယ်။ကျွန်တော်ရဲ့လိုအပ်ချက်လောက်ဈေးဘာလည်းမလုပ်ပေးနိုင်ဘူး။အဲနိုင်ငံရံငွေလည်းတတော်ကိုပဲကျွန်တော်နေတဲ့အနေအထားဖြစ်နေတယ်ပေါ့နော်။အဲနောက်တစ်ခုအင်းနိုင်အားနိုင်တဲ့လိုတလောက်ရောင်းပေးနိုင်တဲ့အနေအထားမျိုးရှိမလား။အဲ့တော့အဲ့ဒီလိုခုနကကျွန်တော်မကိုရီးယားမှာနေတဲ့အတွက်ကြောင့်တို့ဒီလောက်လည်းလုပ်ဖို့ကမဖြစ်နိုင်ဘူးပေါ့လေ။တော်ရရဲ့အင်းနာချင်းတိုင်းပြည်တွေနဲ့ရောင်းဝယ်နေတဲ့ခါမျိုးမှာအဲကျုံနဲ့ဆိုရင်လည်းယွမ်ကိုကျွန်တော်တို့ဟိုလာရောင်းဝယ်သုံးနိုင်အောင်ဖို့ခိုင်းနေဆိုနဲ့ပတ်ပေါ့နော်အဲလိုအင်းနာချင်းနိုင်ငံတွေရဲ့ငွေကြီးတွေနဲ့ဖြစ်နိုင်ဖို့
မြန်မာငွေဈေးတန်ဖိုးဟာဒီတစ်ခေါက်မှာဘယ်တော့မှမနဲ့မတူအောင်ကြာဆင်းနေတဲ့အတွက် NLD အစိုးရကိုကိုယ်တိုင်မဲပေးပြီးတင်မြှောက်ခဲ့တဲ့အင်ရှင်မတ်ဆွေကအခုလိုဝေဖန်ပါတယ်
ကိုမဲပေးခဲ့တဲ့အစိုးရကကျမတို့ကမျှော်လင့်ထားတာကအများကြီးမျှော်လင့်ထားတဲ့ခါကျတော့အခုအများကြီးမျှော်လင့်ထားတာကိုနည်းနည်းလေးမှဖြစ်မလာတဲ့တက်တာမလို့အရန်ကိုပဲစိတ်ကျက်ပြီးတော့အရန်ကိုပဲဝမ်းနေရပါတယ်ဟိုကိုမျှော်လင့်ထားတာတွေဘာမှဖြစ်မလာတဲ့အပြင်ကိုသူကနဲ့သူတို့ဘလို့ပဲပေါ့နော်ပျော်ပျော်ဟိုကျိုးတာနဲ့လုတာနဲ့တခြားစီသူကဒေါ်လာပြည့်တစ်ပြည့်တစ်ပြည့်နဲ့ဒီနေ့ဒီနေ့အများကြီးကိုတက်လာတဲ့အခါကျတော့လေတီတူတွေမှာတကယ်ကိုပဲဟိုအခြေခံလူလန်းသားတွေမှာတကယ်တီတူလူလူမှာအရန်ကိုတစ်ခါရောက်ရပါတယ်အဲ့ဒါကိုလေဘာမှဟိုလေဟိုတီတူလူလူဘက်ကနေပြီးတော့ဘာမှစဉ်းစားမပေးပဲနဲ့ဘာမှလည်းလုပ်မပေးနိုင်ဘူးရှင်အဲ့တော့ခါကျတော့ဒီခုရှိနေတဲ့လက်ရှိအစိုးရကိုလည်းကျမတို့တော်တော်လေးကိုလည်းစိတ်ကျက်မိပါတယ်တော်တော်လေးကိုလည်းပဲအားမလို့အားမရဖြစ်ပြီးတော့တော်တော်လေးကိုပဲဝမ်းနည်းမိပါတယ်ကိုမဲပေးခဲ့တဲ့အစိုးရကိုအရန်ယုံကြည်ခဲ့တဲ့အစိုးရဟာကိုဒီအပေါ်မှာဘာမှလုပ်မပေးနိုင်တဲ့အတွက်ကြောင့်မလို့တော်တော်ကိုစိတ်မကောင်းဖြစ်နေပါတယ်
တရုတ်နဲ့အမေရိကန်ကြားဖြစ်နေတဲ့ကုန်သွယ်ရေးစစ်ရဲ့အရှိန်နဲ့နိုင်ငံတကာမှာတော့ဒေါ်လာဈေးတွေအတော်လေးတက်နေတာပါဒါပေမဲ့လည်းမြန်မာနိုင်ငံမှာအခုကြုံနေရတဲ့မြန်မာကျပ်ငွေတန်ဖိုးကျဆင်းမှုကတော့အခြားနိုင်ငံတွေနဲ့ရှင်ရင်ပိုပြီးဆိုးတယ်လို့စီးပွားရေးပညာရှင်တွေကပြောပါတယ်ဒါကြောင့်အခုကြုံနေရတဲ့ကျပ်ငွေတန်ဖိုးကျဆင်းမှုဟာနိုင်ငံတကာအခြေအနေတွေအပြင်မြန်မာနိုင်ငံရဲ့ပင်ကိုစီးပွားရေးအခြေအနေတွေနဲ့သက်ဆိုင်နေတယ်လို့စီးပွားရေးကျွမ်းကျင်သူတွေကသုံးသပ်နေကြပါတယ်ခင်ဗျာ